electronic ဥပဒေနဲ့နှစ်ရှည်ထောင်ဒဏ်ချမှတ်ခံခဲ့ရပြီးတော့မကြာခင်ကမှထောင်ကနေပြန်လွတ်လာခဲ့တဲ့ဟာတာတေယုတ်ဆောင်လူရှင်တော်ကိုစားကနာကသူ့ရဲ့ blog ကိုဆက်လုပ်သွားမယ်လို့ပြောလိုက်ပါတယ်။ electronic ဥပဒေပုံမှန်တွေနဲ့သူ့အပေါ်မှာနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပေမဲ့လို့ blog တွေကိုဆက်လက်ရေးသားထားပြီးနိုင်ငံရဲ့ကျင်းသားတွေလွတ်မြောက်လာဖို့အတွက်ဆက်လုပ်သွားမယ်လို့ပြောပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့အပြည့်အစုံကိုကိုရန်နိုင်ကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။လူရှင်တော်ကိုဇာကနာခေါ်ကိုသူရဟာပြီးခဲ့တဲ့အော်တိုဘာလ12ရက်နေ့ကမှတမရဦးသိန်းစင်ရဲ့လူငင်းချမ်းသာကွင်းအမိန်နယ်မြကြီးနားအချင်းထောင်ကနေလွတ်မြောက်လာခဲ့တာဖြစ်ပါတယ်။2008ခုနှစ်နာဂင်မုံတိုင်းအတွင်သတင်းအချက်အလက်တွေကိုဖြန့်ဝေခဲ့တဲ့အတွက်အာဏာပိုင်တွေကသူ့ကို electronic ဥပဒေပုံမှန်တွေနဲ့ထောင်ဒဏ်35နှစ်ချမှတ်ခဲ့တာပါ။အဲ့လို electronic ဥပဒေတွေနဲ့သူ့ကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပေမဲ့လည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စအပါအဝင်တခြားလှုပ်ရှားရှိတာတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ RSF လို့ခေါ်တဲ့ပြင်းထန်ခြေဆိုင်နေစည်းမချသတင်းသမားများတမကအဖွဲ့နဲ့အင်တာဗျူးမှာကိုစားကနာကအခုလိုပြောလိုက်ပါတယ
်မိခဲ့တဲ့တစ်ခေါက်ကလည်းအဲ့လိုပဲယူပြီးရောအခုတကယူခြင်းလဲဆိုလဲယူခြင်းလဲယူကြပါလို့ပတ်တယ်ကျွန်တော်ကတော့ရေးစရာရှိတဲ့ဆက်ရေးရအောင်ပါတို့ဘာပါဝင်ကျန်တဲ့လူအလုံးလွတ်မြောက်ရေးအတွက်ကိုပဲကျွန်တော်ပထမအဆင့်ထိတ်တန့်ဦးစားပေးအနေနဲ့ကျွန်တော်လုပ်နေမယ်လို့ဆိုတာကျွန်တော်ပြောချင်တယ
်နိုင်ငံရေးဟာသပြက်လုံးတွေလုပ်ခဲ့တဲ့အတွက်အာဏာပိုင်တွေကသူ့ကိုဖမ်းဆီးတာတွေအမှုပညာလုတ်ခွင့်ပိတ်ပင်တာတွေကိုလုပ်ခဲ့ပါတယ်သူအနေနဲ့သမရဦးသိန်းစိန်ရဲ့အစိုးရတက်လက်ထက်မှာအမှုပညာပြန်လုပ်ခွင့်ရမရဆိုတာကိုမသိရသေးပေမဲ့သူ့ရဲ့အရင်ရှိထားတဲ့ blog တွေကိုဆက်လုပ်သွားမှာဖြစ်တဲ့အကြောင်းအဲ့ဒီမှာတင်ဖို့အတွက်ထောင်ငှားထွက်တဲ့ပထမနေ့အကြောင်းကိုလည်းရေးသားပေးဖို့ပြီလို့လည်းပြောပါတယ်ကိုစားကနာကသူ့ရဲ့ blog တွေကိုဆက်လုပ်သွားမယ်ဆိုတာနဲ့ blog တွေရဲ့အရေးပါပုံတွေကိုတော့လန်ဒန်မြို့ကအမှုပညာရှင်တဦးဖြစ်တဲ့ပကြီးထိန်လင်းကအခုလိုပြောပါတယ်
နိုင်ငံရေးတကြွလှုပ်ရှားမှုတွေတင်မဟုတ်တော့ဘူးအခုနောက်ပိုင်းဒါကျွန်တော်အမှုပညာသမားတွေနောက်တစ်ခါတစ်ခါလူမှုရေးလုပ်ငန်းလုပ်တဲ့သူတွေအဲ့ဒါတွေကအစအကုန်လုံးဒီ blog တွေကိုအကနေဒီတယောက်နဲ့တယောက်နဲ့အချင်းချင်းဆက်သွယ်တာတွေရောနောက်ပြီးတော့ကိုလုပ်တဲ့လုပ်ငန်းတွေကိုရှင်းပြတာကောကျွန်တော်တို့အတားအဆီးမရှိဘူးအခုကလုပ်နိုင်နေကြတယ်အခုနောက်ပိုင်းကျတော့ဒီကျွန်တော်တို့ mobile phone တွေနဲ့ဒီမှာပြည်ထဲမှာလည်းဒါသုံးနေကြတော့ရိုက်တင်လိုက်တယ်ဆိုရင်ဒီတရင်ဌာနတွေကမှနောက်ကျနေသေးတယ်ဒါပေမဲ့ဒီအဖြစ်အပျက်တွေကဟိုဝက်ပေါ်ကိုရောက်သွားပြီလေသူ့ကိုဒီလူပညာဖန်တီးပွဲနေပိတ်တယ်ဆိုရင်လည်းသူကအဲ့ဒီဟာကိုဒီအင်တာနက်ပေါ်ဆော်ကြီးတက်လာပြီးတော့အဲ့ဒီမှာသူ့ရဲ့အဲ့ဒီနောက်ထပ်လမ်းကြောင်းတစ်ခုရှာပြီးလုသွားတာဆိုတော့အဲ့ဒီသူရှေ့ကလုပြတဲ့အဲဒီဟာနဲ့တင်ဆိုတော့လုံလောက်နေပါပြီဘယ်လောက်အရေးကြီးတယ်ဆိုတာအဲ့တော့လူပညာတဲ့တယောက်ကိုသူကပိတ်လို့မရတဲ့အဆင့်ဒီဒီဘလောက်ကအသုံးဝင်ပါတယ်
မြန်မာနိုင်ငံအနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်အခုထပ်ပို့ပြီးရှိဖို့လိုတယ်လို့ပြောဆိုလိုက်တယ်လို့မြန်မာနိုင်ငံရဲ့လက်ရှိစာနယ်ဇင်းလွတ်လပ်ခွင့်အပေါ်မှာတော့ကိုစားကနာကအခုလိုဆိုပါတယ
်ကျွန်တော်ပြီးခဲ့တဲ့6လနဲ့ဒါဖတ်ရတဲ့ဂျာနယ်တစ်စောင်လေးကိုပဲသုံးသပ်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့6လဖတ်ရတဲ့စာနယ်အခုဖတ်ရတဲ့စာနယ်ဆိုရင်နည်းနည်းလေးပို့ပြီးတော့ရေးလို့ခြောင်လာတယ်လို့ကျွန်တော်မြင်မိတာပေါ့သို့တော့အကျိုးကလည်းပြောတယ်ဟိုရေးပြီးတော့ဖတ်ရတဲ့စာတွေရှိတယ်လို့ပြောတယ်ဒါတွေကတော့လက်ရှိစာနယ်ဇင်းသမားလုပ်နေတဲ့လူတွေကပို့ပြီးတော့အတိအလင်းမတင်နဲ့ပြီးတော့စာမျက်နှာပေါ်ရောက်လာတဲ့စာအရဖတ်ရမယ်ဆိုရင်တော့အဲမစိုးလာဘူးအရင်ရတဲ့စာရင်တော့နည်းနည်းလေးလွတ်လပ်လာတယ်လို့ပြောနေတယ်ပြီးတော့ဒီချက်ပို့ပြီးကျွန်တော်လွတ်လပ်စေခြင်းဥပမာပုဂ္ဂလိကသတင်းစာလို့ပြောတော့ကျွန်တော်ကဖြစ်စေခြင်းမတင်နဲ့ဘာမှလူမျိုးတွေပုဂ္ဂလိကသတင်းစာမတန်မာဘူးဆိုတဲ့စကားမျိုးတော့ကျွန်တော်လက်မခံနိုင်ဘူးဘာမှကဲ့တို့ဘိုးရင်းတို့ကမိုးချိုးလို့ဖြစ်တာလေဘယ်ရောက်ပုံရတာဒီတော့လည်းဘာမှလူမျိုးတွေလည်းဆိုတော့ပုဂ္ဂလိကတရင်စာလောက်ကြည့်တော့ကျွန်တော်တက်ပြီးမှဖြစ်ပေါ်လာမယ်ဆိုရင်တော့တော်တော်ကိုလက်ခွင့်ရလာတယ်လို့ကျွန်တော်ဝန်တာပြီ
းသမရာဦးသိန်းစိန်ရဲ့လူငင်းချမ်းသာကွင်းအမေနဲ့မြန်မာနိုင်ငံအကျဉ်းထောင်အသီးသီးမှာရှိနေတဲ့အကျဉ်းသား6000ကျော်ကိုပြီးခဲ့တဲ့အောက်တိုဘာလ12ရက်နေ့ကလွတ်ပေးခဲ့ပြီးမဲ့ကိုစားကနာနဲ့အတူလွတ်မြောက်လာခဲ့တဲ့နိုင်ငံရေးအကျဉ်းသား200ကျော်ပဲပါဝင်ခဲ့ပါတယ်လွတ်မြောက်လာသူတွေထဲမှာကိုမင်းကိုနိုင်ကိုကိုကြီးကိုထေးကျွယ်တို့လို88မျိုးဆက်ចောင်းသားကောင်းဆောင်တွေရွှေဝါရောင်တော်လှန်ရေးအတွင်းဖမ်းခံခဲ့ရတဲ့တန်ကားတော်တွေမပါဝင်သလိုဇာရေးဆရာဇော်သက်ထွေးဘလော့ဂါတွေဖုန်းလက်ဆတဲ့သူတွေလည်းအခုချိန်ထိလွတ်မြောက်လာခြင်းမရှိသေးတဲ့အတွက်အဲ့ဒီလူတွေလွတ်မြောက်လာဖို့အတွက်ဆက်လက်ကြိုးပမ်းလှုပ်ဆောင်သွားမယ်လို့ကိုစားကနာကပြောပါတယ်ခင်ဗျာ